မြန်မာနိုင်ငံမှာမတန်းဆွမ်းသူများအပေါ်မှာအများပြည်သူစာမန်လူတွေရဲ့လူဆိုင်ရာသဘောထားကိုအရင်ဆုံးတင်တာစူးစမ်းနေပါလေ
မြန်မာလူပေါင်းအဖွဲ့အစည်းကကျွန်တော်တို့မတန်းဆွမ်းတဲ့သူတွေကိုမြင်နေတဲ့အမြင်ကရှင်းရုံးအစင်လာနဲ့မြင်ကြတယ်တကယ် traditional thinking ပေါ့ traditional model နဲ့မြင်ကြတာပေါ့အဲ့ဒီကနေတချို့တိုးတက်လာပြီးတော့ medical model ဆိုတဲ့ခါဖြစ်လာပါတယ်ဟောသူကဝိသနာတွေပဲကုသမှုခံယူဖို့လိုတယ်ဆိုတဲ့အဲ့လိုအမြင်မျိုးတွေကိုမြင်ကြတာသိရှိလာများဖြစ်ခဲ့ပြီးဒီနေ့ဒီချိန်မှာတော့ဒီအားလုံးပါဝင်အကျုံးဝင်တဲ့လူပေါင်းဖွဲ့စည်းဒီမိုကရေစီနိုင်ငံတော်တော်နေကြတဲ့အခါမှာကျတော့တစ်ဖက်ကတော့ကျွန်တော်တို့စူးစမ်းပြီးတော့မှ advocacy lobby တွေလုပ်နေပြီးနေတော့ညလည်းမြန်မာလူပေါင်းအဖွဲ့စည်းကခောက်ရိုးကျိုးနေတဲ့အမြင်တွေနဲ့အဲ့ဒီအမြင်တွေကိုမဖြောင့်နိုင်သေးပါဘူးတော်တော်များများတော့ဒါတော့အဲ့ဒီအမြင်တွေကြောင့်ဘာဖြစ်လဲဆိုတော့အော်မတန်ဆန်းသူကသနာပေါကောင်းနေအလုပ်ပေးတာပြီးလုတ်ခိုင်းတာတည်းဆိုလို့ရှိရင်တို့ပြီးမယ်ကျွေးထားမယ်တို့ပံ့ပိုးထားတာကအကောင်းဆုံးပဲဆိုတဲ့အမျိုးမျိုးတွေနဲ့ကနာကိုကောင်းတယ်လို့အမျိုးမျိုးတွေတပြီးတော့တစ်ဖက်မှာလည်းအော်မတန်ဆန်းမှုကြောင့်ဒီအဒေတာဝင်ကိုမစွမ်းဆောင်နိုင်ဘူးစွမ်းဆောင်နိုင်ပါမလားဆိုတော့တရားစိတ်တွေဝင်ရောက်ပြီးတော့မှအဲ့လိုမျိုးကြီးဖြစ်တယ်ဒီမှာမှာဒါပေမဲ့ဒီနေ့ကျွန်တော်တို့အဖို့ကီစီလုပ်နိုင်တယ်ဒီဘက်ကြောင်းလေးလာပါပြီဆိုတဲ့ဒီသမလာဦးသိန်းစိန်လက်ထက်မှာကြတော့တဖြည်းဖြည်းနဲ့တော့ပြင်နေလာပြီမတန်ဆန်းအဖွဲ့တွေလုတ်ပိုင်ခွင့်တွေကြိုးဆုပ်ခွင့်တွေရခင်ဒီတမရောဆိုရတဲ့ဆရာတို့
လူပေါင်းဖွဲ့စည်းရတော့ဝေဒနာတွေလို့ဒနာဂရုညာနဲ့မြင်လာတဲ့အမြင်တွေဘယ်လိုပင်ရှိလာခဲ့မလဲဒီကအချင်းတော့သံမန်လူရင်းဒန်းတူနေရမရဘူးတခြင်းတော့ဆိုမစံမစွန့်တော့မှပြောခဲ့ရမှာလားဆိုတော့ဘေးဖယ်ခံရတဲ့အနေအထားရှိတာပေါ့အခုအဲ့လိုလူဖွဲ့စည်းကရောအဲ့ဟာကိုဘေးမဖယ်ကြတော့ဘယ်နဲ့ငါတို့လိုရဲပါသူတို့လည်းအကုန်လုံးထန်နေတာပဲမစံပေမဲ့စွန့်နေဆိုတဲ့စကားနဲ့အညီပေါ့လေတကယ်ပဲအစီအမပြုလာကြပြီလို့ခံစားရပါသလား
မခံစားရသေးပါဘူးခင်ဗျာမကန်စားရသေးပါဘူးဒီလိုပြီးအတိမတ်ပြမှုရဖို့တကူကျွန်တော်တို့အများကြီးစူးစမ်းရအောင်ပါခင်ဗျ။ဒါဆိုနားလည်မှုတွေကတစ်ခုနဲ့တစ်ခုဆက်သွယ်နေတဲ့အကြောင်းကျွန်တော်တို့ဓာရီရလာဖို့တော့စူးစမ်းရအောင်ပါပါမကန်စားဒါပေမဲ့ယခင်ကတည်းကဆာလို့ရှိရင်အတိမတ်ပြလာတဲ့လူမျိုးတိုင်းဝန်တချို့တွေတော့ရှိလာတာတော့ဝမ်းမြောက်စွာနဲ့တွေ့ရတာတော့ရှိပါတယ်ဒါပေမဲ့တကယ်တည်းတနိုင်ငံလုံးတိုင်းနဲ့တနိုင်ငံလုံးတိုင်းကမဆိုထားပါနဲ့ကျွန်တော်တို့ဟို50ရာခိုင်နှုန်းအတိမတ်ပြပြီလားလို့မေးရင်တော့အတိမတ်ပြသေးပါဦးခင်ဗျ။ဟုတ
်ကဲ့တချို့ဆိုရင်လူဆိုင်ဝိုင်းဆိုတဲ့အထက်မှာယင်းနည်းရဲ့အတိုင်းဝိုင်းမှာကိုနိုင်ကအဲ့ဒီမတန်ဆွမ်းတာတစ်ခုအားနဲ့ရက်ကိုချိုးနှိမ်ပြီးတော့ခေါ်ဝေါ်သုံးဆွဲတာလည်းပဲကျွန်တော်သိကြုံရရခင်ဗျာဆိုတော့ဒီအိစရိကရောအခုပျောက်ပြီလားအိဟာရိကရော
မပျောက်သေးပါဘူးခင်ဗျာလူတွေကတော်တော်များများတော့ဒီချိုးရင်းအားနဲ့မှုနဲ့မတန်ဆွမ်းမှုကိုကွဲပြားပြီးမမြင်တတ်သေးပါဘူးခင်ဗျာဒါရင်းကိုပြောမယ်ဆိုအင်ပယ်မန့်နဲ့တိုက်ပွတ်ဒစ်စဘီလစ်တီပါအင်ပယ်မန့်ကချိုးရင်းအားနဲ့မှုကတိုက်ပွတ်ဒစ်စဘီလစ်တီရောဗမာလိုမတန်ဆွမ်းမှုပါတကယ်တကယ်ကျတော့ကျွန်တော်တို့ပြဿနာကဗမာမှာမတန်ဆွမ်းဆိုတာကမတန်မဆွမ်းဆိုတာကဒရာရတူနေတဲ့ပြဿနာဖြစ်တယ်ကျွန်တော်တို့ဒီတဲ့ကောင်းတဲ့ဗမာစကားရှာမရဘူးပြဿနာလေဆိုတော့ကတော့အဲ့ဒီပုံမှန်မူတည်ပြီးမှမတန်ဆွမ်းမှုနဲ့မဆွမ်းဆောင်နိုင်မှုခွဲပြီးချိုးရအောင်မှုခွဲမသိတဲ့ကိစ္စကလည်းပြဿနာတစ်ခုပါဒါကြောင့်ကျွန်တော်တို့ဓာရီကလည်းမပြောက်သေးဘူးလို့ပဲပြောရမှာဖြစ်ပါခင်ဗ
ျတချို့ကဆိုရင်ဥပမာဖြင့်ဖြေပျော်ရေးလုပ်ငန်းတွေရုပ်ရှင်တို့ကိစ္စတွေမှာတော့အဲ့လိုလူတွေကိုဟာသဖြစ်အောင်တမင်ကထဲပြီးသုံးတာတွေ့ခဲ့ရတယ်ခင်ဗျာတော်တော်ရင်းနှင်းစရာကောင်းတဲ့ကိစ္စမျိုးအဲ့ဒီကိစ္စတွေကတော့အခုပပျောက်သွားပြီလို့သိချင်ပါတယ
်ချိန်ကမဟုတ်ဘူးအခုထိတယ်ရှိနေတော့မရှိတော့ကျွန်တော်တို့အတင်းဆုံးနေဆမ်းမရရလမဲနဲ့ဆမ်းမကြီးဖတ်လာလိုက်ပြီးတော့မမမီတော့ရုပ်ရှင်အစည်းအရုံးနဲ့တွေ့ဆုံပြီးတော့ဒီကိစ္စကိုရှင်းခဲ့ရသေးတယ်တခါသဖြင့်အစည်းအရုံးနဲ့တွေ့ဆုံပြီးဒီကိစ္စလေးကျွန်တော်ရှင်းပြီးကျွန်တော်တို့ဘက်ကပြောပြခဲ့ပါပြီဒါဟိုဒီလိုမျိုးဟာမတန်ဆွမ်းမှုကြီးဟာစရာနဲ့အဟာပသဘောလုပ်ချင်းတည်တာမတန်ဆွမ်းသူရဲ့ personal disability ရဲ့အိုးမွေးရပါအခွင့်အရေးပေါ့နော်စန်တမန်နဲ့ right ကိုချိုးဖောက်ရရောက်တယ်ဆိုတာဒီကျွန်တော်ပြောခဲ့ပါတယ်အဲ့တော့ဒါကြီးလည်းတဖြည်းဖြည်းနဲ့တော့ဟိုပြောင်းအောင်ကြိုးစားနေရတယ်တော်တော်သပင်းစည်းရုံးကတော့ဘာလို့လဲဆိုတော့ပြင်ညာချက်ပြန်ထုတ်ပြီးတော့မသူ့အစီအစဉ်နဲ့သူဒီဟာပါပြေဆောင်နေဟာပါဒူရှင်တို့တွေကိုပြန်ပြီးပြောတာမျိုးရှိတယ်ဆိုရုပ်ရှင်စည်းရုံးကတော့ဒါနဲ့ပတ်သက်ပြီးနောက်ပိုင်း action ကတော့မတွေ့ရသေးပါဘူးခင်ဗျာဒါကြောင့်ကျွန်တော်တို့ဘာကြောင့်အရင်ဆုံးနေလဲဆိုဒီ celebrity တွေဖြစ်တဲ့ပြည်ဥဆောင်တွေကလူများများစွာကသူတို့ရဲ့ပြည်ဆောင်မှုတွေဒီသူတို့စကားကိုနားထောင်နေကျွန်တော်တို့ပြောတာတွေဆိုရင်သူတို့စကားကိုနားထောင်ကြတာဒါကြောင့်သူတို့ဒီမှန်ကန်တဲ့အတွေ့အကြုံယူဆရှိနေကြမယ်ဆိုရင်သူတို့အဖြစ်ကျွန်တော်တို့ကပို့ပြီးတော့မှပြည်သူလူထုအသိပညာပေးလို့ရတယ်ပြောဆိုလို့ရတာပေါ့ဒါကြောင့်ကျွန်တော်တို့အတော်လေးအဓိကထားပြီးဆောင်ရွက်နေပါတယ်ပြောမယ်ဆိုရင်ဒီတိုင်းဝိုင်းနဲ့မှာဒါမျိုးတွေအများကြီးရှိနေပါပြီလေလို့ပြောချင်တာပါ
အခုကိုအောင်ကိုမြင့်ကိုဒီသင်တန်းကိုရွေးချယ်ပြီးတော့ခေါ်လာရတယ်အမေရိကန်တန်ယုံကသာခေါ်လာတာမြန်မာနိုင်ငံအာဏာပိုင်တွေကတော့ဒီလိုပုဂ္ဂိုလ်တယောက်ကိုဒီလိုသင်တန်းမျိုးပို့ရမယ်ဆိုတာထက်သွင်းစဉ်းစားကြပါရဲ့လား
ကျွန်တော်ဒီသင်တန်းကိုရှောက်ပြရမှာဘူးလို့ဒီအမေရိကန်တန်ယုံကရန်ကုန်မြို့ကတော့ nominate လုပ်ပြီးခေါ်တာပါနိုင်ငံတော်ဆိုရတာတော့ဒါမျိုးကိုမစဉ်းစားပါဘူးစဉ်းစားဖို့လေသူတို့မှဟိုကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်တော့အခြေအနေမသိဘူးလို့မြင်ပါတယ်သူတို့နိုင်ငံတကာတွေကနေပြီးတော့မှ ဒီအစိုးရအနေနဲ့ချိတ်ဆက်ပြီးတော့မတန်ဆန်းသူတွေဖိတ်ကြားနေတယ်ဆိုရင်တော့ဝန်ကြီးဌာနကိုတမှုဝန်ထမ်းဝန်ကြီးဌာနပေါ့နော် Ministry of Social Welfare ကိုရောက်သွားတာပဲအဲ့ကြောင့်လည်းတော့သူကပြန်ပြီးဖိတ်တံမျိုးရှိတယ
်နောက်တစ်ခုကဒီမြန်မာနိုင်ငံထဲမှာသွားရေးလာရေးကိစ္စအစအစအရာရာမတန်ဆန်းသူတွေအတွက်အဆင်ပြေချောမွေ့အောင်လုပ်ထားတာဘာရှိပါသေးဥပမာဖြင့်ဒီနိုင်ငံတွေတချို့တွတ်တက်တဲ့နိုင်ငံတွေဆိုအဆင်ပြေအောင်ကားပေါ်စီးတာအစားအဆင်ပြေအောင်လုပ်ပေးတယ်လမ်းဘေးပလက်ဖောင်းကအစား full share friendly ဖြစ်အောင်လုပ်ထားတယ်အများကြီးရှိပါတယ်ဗမာပြည်မှာကအဲ့လောက်ထိနေရာအနှံ့မလုံနိုင်တော့မှမတန်ဆွမ်းသူတွေအတွက်ပါထက်သွင်းစဉ်းစားတဲ့စဉ်းစားချက်မျိုးရှိကြပါလားခင
်ဗျာ။ဒီနောက်တော့ထက်သွင်းစဉ်းစားတာမျိုးလည်းမရှိခဲ့ဘူးသူတို့စဉ်းစားရတာကောင်းမှလည်းမသိခဲ့ပါဘူး။ဒါကကျွန်တော်တို့ဒီဘက်ဒီ2011အစီအပိုင်းကိုပြောတာပါအခုနောက်ပိုင်းတော့အပြည့်အစုံနဲ့ကျွန်တော်တို့ရဲ့ advocacy လုပ်မှုနဲ့တွေ့ဆုံဆွေးနွေးမှုတွေကတဆင်စဉ်းစားရမယ်ဆိုတာသိလာပြီ။ပြီးရင်လည်းတို့ကဘာပြဿနာဖြစ်လဲဆိုတော့ဒီရမဝင်ခွဲဝေချတာမှုအခြေအနေပေါ်မူတည်ဒီနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးပေါ်မူတည်ပြီးတော့မှခြေတန်းတင်ပြီးဥသာပေးအစီအစဉ်မှာအခုတည်းတော့မရောက်သေးတာဘူးတော့ဝန်ထဲဆိုတာတွေ့ကြည့်ရတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ရောက်နေပြီ။ဘာလို့နိုင်ငံတူရဲ့4,600ခန့်တော့တနည်းအားဖြင့်23ဒိန်တော့မတန်ဆုံးနိုင်ငံသားတွေကနည်းတဲ့အားတော့မဟုတ်ဘူး။ဒါကြောင့်အခုတော့တင်းကစဉ်းစားလာကြပြီထည့်တင်းစဉ်းစားလာကြပြီတချို့အပိုင်းတွေလုံလာကြတာတွေ့ကြပြီပေါ့ဒါပေမဲ့တကယ်တကယ်ကြီးမားတဲ့အကြောင်းလေးနဲ့အရှင်ဘုံကြီးပြီးတော့လုံနေတာမျိုးတော့မတွေ့ရသေးပါဘူးခင်ဗျ။ဟ
ောမတန်ဆွမ်းသူ23သိန်းအောင်ရှိရဲ့ဟလား
မတန်ဆွမ်းသူလူကြီးက23သိန်းရှိပါရဲ့နော်။ဒါ2014ခုနှစ်သကောင်စီရဲ့ရလာကူပြောတာပါ။2014သကောင်စီမှာမိခွန်42ခုစမှာ36မြောက်ကမတန်ဆွမ်းကိုထည့်လေးထားပါရဲ့နော်။ဒါနဲ့ကျွန်တော်တို့ပါဝင်အချမ်းတန်းဆန်းသူတွေကတိုက်တွန်းပြီးတော့မှအဲလောက်ခဲ့လို့ဒီလူလူမှုကြီးကြီးနဲ့ဒီလူအညာဝန်ကြီးဌာနကဒါကောက်ခံနေတာပါဒါကတကယ်တော့ပြည်ပြည်လို့ပြီးတော့တတိကြတဲ့ဟာမဟုတ်ပါဘူးတကဘာရဲ့အစီအခံမှာဆိုရင်တကဘာလုံးက15ရာလင်းလုံးရှိပါလေကြောက်မြန်မာနိုင်ငံပေါ်ရှိမှာပေါ့ဘာဖြစ်လို့လဲဆိုတော့ဒီပဋိပက္ခတွေများနေလို့ဒ
ီမှာ
အဲပေါ်ရှိတယ်ဆိုတော့ကျွန်တော်တို့ရဲ့မှတ်တမ်းတွေရတယ်ဒီကဘာလုံးကကောက်တဲ့ဖြစ်တမ်းရဒီမတန်ဆန်းမှုဖြစ်တယ်ဆိုတာကဒီပဋိပက္ခပြင်လူတယောက်ပင်3ယောက်ကမတန်ဆန်းဖြစ်သွားတယ်။အားကြောင့်လို့ဆိုတော့ပြင်နိုင်လောက်တဲ့အရာမဟုတ်ဘူးသူကအပြင်းထန်တိုင်းရရင်ခြေလိုက်ညာတွေချူရင်းသွားတာကြီးတယ်မတန်ဆန်းဖြစ်သွားတာပေါ့နော်ပြောချင်တာ
ဟုတ်ကဲ့ဟုတ်ကဲ့23သိန်းဆိုတာနည်းတဲ့လူအားအင်အားမဟုတ်ဘူးဆိုတော့အလောက်ကန်လျှောက်ထားတဲ့နေရာမှာတော့တန်းတူအခွင့်အရေးပေးတာခံရပါသလားခွဲခြားဆက်ဆံမှုဥတီခံရတော့မလား
ခွဲခြားဆက်ဆံမှုတွေခံရတော့မှာပဲဒါပေမဲ့2017အရှိရာတည်းနိုင်ရှင်တော့အတိမတ်ပြူလာတဲ့လူရင်းသားအဖွဲ့အစည်းတွေရှိလာကြပြီအစိုးရမဟုတ်တဲ့လူမှုအဖွဲ့အစည်းတွေသူတို့ရဲ့ CSR program နဲ့မှထည့်သွင်းပြီးဆွေးနွေးလာကြတယ်ဘလို့လုပ်ပြီးရင်အဆင်ပြေမလဲဆိုတော့ကျွန်တော်တို့နဲ့ဂျူတီမီညီနိုင်တာတွေလုပ်လာကြတယ်အဲနောက်တစ်ခုကကျွန်တော်တို့အဲ့လိုညီနိုင်တဲ့ခါမှာမတန်ဆန်းမှုအလုံးလုံးကြမဲ့သူတွေရဲ့အလုံးငန်းကိုဝင်ကျင်ကိုပြင်ဆင်ပေးကြရတယ်ရှိလာကြပြီဒါပေမဲ့ဝန်ထမ်းတွေကတော့အစိုးရဝန်ကြီးဌာနဒီမှာအစိုးရရဲ့ဝန်ထမ်းညီတွေတော့ဒါမျိုးရွေးချယ်ခံထားတာကြီးကတော့တော်တော်နည်းရဲ့သူတင်ကျွန်တော်ပြေပြည်နိုင်ဦးဤတဲ့နောက်ကဝန်ထမ်းတွေဆိုရင်မတန်ဆန်းသူတွေကိုကျောင်းညွှန်းနေပေါ့နော်ခဏခဏကိုချင်းအနေမှုကြောင့်ပြည်နိုင်ဦးဝန်ထမ်းကျောင်းဆရာဆရာမတွေကြည့်လက်မခံတာအတက်တင်ကိုလိုက်ဒီမှာလက်မခံခဲ့တာရအခုလွန်ခဲ့တဲ့တနည်းနည်းလောက်ဒီကိုစစ်စစ်တွေ့တာရှိခဲ့သေးတယ်ဒါပေမဲ့အခုနောက်ပိုင်းတော့အခုအဲဒီပြည်နိုင်ဦးဤဌာနကလည်းတော်တော်လေးတော့ခြေလျှော့လာပါပြီခြေလျှော့မှုတွေတို့လူခြေလျှော့ရမယ်ဆိုတာလည်းသူလက်ခံရပြီပေါ့
ဆိုတော့ဒီညမှာတစ်ခုထပ်ပြီးမေးခြင်းသေးတာကတော့မတန်ဆွမ်းသူချင်းချင်းမှလည်းပဲဥမာအဖြစ်ရဲဘော်ဟောင်းဆိုကြပါစို့ဗျာစစ်မှုထမ်းပြီးတော့ဖြစ်လာတဲ့တွေ့ကြတော့ရာထူးရနယ်လူတွေစီးသေးရကြတော်တော်များများအဲ့ဒီကိစ္စကြတော့ဘယ်လိုမြင်ပါလဲအဲ့ဟာရောညတ်တယ်
အဲ့ဒါကကြတော့အဲ့ဒါကကျွန်တော်အမြင်ပြောမယ်ဆိုရင်ဒိတ်ကြီးရတဲ့ဒါကတော့ကျွန်တော်တို့ဒီမျိုးရပါမတန်ဆွမ်းတဲ့မတော်ဆမှုသတိဒီပရိပကကမဟုတ်ဘဲနဲ့တမလို့မဟုတ်ဘဲနဲ့ဖြစ်တဲ့မတန်ဆွမ်းဒီရဲ့အခြေအနေကကျွန်တော်အခုရေးပို့ဆုံးဆုံးတော့ပေါ့နော်ဒီတမလို့မှာတိုင်းနိုင်ငံတော်ကထားဆောင်နေတဲ့ရှိသွားတယ်မတန်ဆန်းသူတွေကသူတို့အခွင့်အရေးရတာပေါ့ပြောချင်တာဒါကတော့အခွင့်အရေးဘာကြောင့်သူတို့ရတယ်သူတို့အခွင့်အရေးပြိမ့်လိုက်သူကရှိနေတာကိုပြောချင်တာကတော့ကျွန်တော်တို့ဘက်ကကျတော့အဲ့လိုမျိုးရှိဘူးလေဆိုတော့ကျသူတို့ကလည်းတချို့ကျတော့လည်းအဲ့လိုလူမျိုးမှရှိတစ်ဖက်ကျသွားရင်သူတို့ကသူတို့မတန်ဆန်းလို့မခံယူဘူးပြည်တော်ချီသူကောင်းကောင်းလေးတက်ထားတယ်သူတို့မတန်ဆန်းလို့သူတို့မခံယူဘူးသူအဲ့ကြက်ကနာဟိုတချို့တမလို့သားတွေကတကယ်ပဲဟိုယာရုလေးနဲ့လူကြီးကျတော့တမလို့မတန်ဆန်းဆောင်နေတဲ့ခြေလေးပဲဆုံရှုံပါသူတို့ကျတော့တယ်လေဒီတော့ဒီလိုသူကြတော့သူအလုပ်ကျန်းနေလို့ရသူဘဝကြတာလေတကယ်ပဲဝမ်းနေကြကောင်းပြန်ကိုဒါကြောင့်အဲ့လိုခွင့်ရရနေတယ်ဆိုတာကဟာလူတန်းသားအလွာအမင်းငယ်တော့လူတန်းသားအလွာသာဖြစ်ပါတယ်လို့ကျွန်တော်ပြောခြင်းနဲ့ကျွန်တော်လူပြင်းနေတော့ဘာမှဟိုမီဒီယာစိတ်မရှိဘူးကျိုးဝမ်းသာပါတယ်ဒါပေမဲ့သူတို့ကိုသူတို့လည်းမတန်ဆောင်းလို့ခံယူဖို့လိုတယ်တချို့ကြတော့ခုနကပြောတဲ့ နေနေပါတဲ့လူတွေကလာကြတော့သူကဟာသူကမတန်ဆောင်းလို့တော့မခေါ်တာမကြိုက်ဘူးတော့မတန်ဆောင်းလို့ခေါ်မှာဟုတ်တော့ဒါမှနေနေတော့သူရကတတ်မတော်ကပြန်ပြီးတော့ထောက်ပံ့မှုတွေပြီးမယ်ဆိုတော့အဲ့လိုခံယူချက်တွေသူတို့မှရှိတယ်သူတို့ကလည်းကျွန်တော်တို့စူးစမ်းပြီးတော့မှစိတ်ဓာတ်တွေခံယူချက်တွေကြောင်းအောင်ပြင်ပြရအောင်မှဖြစ်ပါတယ်